တူရကီနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးဖြစ်ကြောင်းတောက်ကြနေမှာကြေညာခဲ့ပါတယ်ဒါပေမဲ့ဝန်ကြီးချုပ်ကတော့ဒါဟာတရားမဝင်လို့ရဲ့လို့ပြောဆိုခဲ့တာပါအခြေအနေတွေရှုပ်ထွေးနေစေဖြစ်ပြီးအသေးစိတ်မသိနိုင်သေးပေမဲ့ရုံးမြင့်တန်ကြားမှာထုတ်လွှင့်သွားတဲ့စစ်တပ်ရဲ့အီးမေးလ်ထုတ်ပြန်ချက်တရက်မှာတော့ဒီမိုကရေစီကိုကာကွယ်ဖို့နဲ့လူ့အခွင့်အရေးကိုဆက်လက်ထိန်းထားနိုင်ဖို့အတွက်အစိုးရစီကအာဏာသိမ်းလိုက်ပြီးဖြစ်ကြောင်းပြောဆိုထားတာပါစစ်အုပ်ချုပ်ရေးကိုကျင်ညာပြီးညမထွက်ရအမိန့်ထုတ်ပြန်ထားသလိုလေစိတ်တွေကိုပိတ်ပြီးလေရင်ခီးစင်တွေအားလုံးကိုလည်းဖျက်သိမ်းလိုက်ပါတယ်ဒါပေမဲ့လည်းဝန်ကြီးချုပ်ဘီနာလီယဲလ်ဒီရင်ကတော့ဒါကိုအာနာသိမ်းမှုလို့ခေါ်ရင်မှားရင်လိမ့်မယ်လို့ဆိုခဲ့ပါတယ်ဒါဟာစစ်တပ်အစိတ်အပိုင်းတစ်ခုရဲ့တရားမဝင်တဲ့ကြိုးပမ်းမှုတစ်ရပ်သားဖြစ်တယ်လို့ဆိုခဲ့ပါတယ်ပြည်သူလူထုကရွေးချယ်တင်မြှောက်ထားတဲ့အစိုးရဟာတိုင်းပြည်ကိုဆက်လက်ထိန်းထားနိုင်ပြီးပြည်သူလူထုကလက်မခံဘူးဆိုတော့မှယာရုကဖယ်ရှားပေးမယ်လို့လည်းဝန်ကြီးချုပ်ယဲလ်ဒီရင်က NTV ပုဂ္ဂလိကရုံးမြင့်တန်ကြားအစီအစဉ်ကိုပြောကြားခဲ့ပါတယ်ပြည်မှုကျွလွန်သူတွေအနေနဲ့လည်းတမိုးကြီးကြီးပြန်လည်ပေးဆက်ရလိမ့်မယ်လို့ဝန်ကြီးချုပ်ကအခိုင်အမာပြောဆိုခဲ့ပါတယ်အန်ကာရာမြို့တော်ကောင်းကင်မှာစစ်ဘက်ဒီဂျက်လက်ရင်တွေပြန်တန်းနေပြီးတော့တနက်တန်တွေလည်းကြားနေရတယ်လို့အဲ့ဒီမှာရောက်ရှိနေတဲ့သတင်းတောက်တွေကဆိုပါတယ်အစ္စတန်ဘူမြို့ဘော့စဖောရက်ရေလက်ကြားမှာထိုးထားတဲ့ Bosphorus တရားနဲ့ Fatty Sultan Mamet တရားနှစ်ခုကိုလုံခြုံရေးတပ်ဖွဲ့တွေကပိတ်ဆို့ထားပါတယ်။နောက်ဆက်တွဲအခြေအနေတွေကိုတော့အလင်းတင်တယ်လို့ဆက်လက်ဖော်ပြသွားပါမယ်ရှင်။